ရုရှားခုခံစစ်တွေအနောက်မဟာမိတ်နိုင်ငံတွေဆီကရတဲ့ F-16 ဂျက်တိုက်လျင်တွေတဲကဒဇင်းပြစ်ကြခဲ့တယ်လို့ယူကရိန်းလေတိုက်ကချက်သပြေးနေမှာပြောပါတယ်ရုရှားဘက်ကမစ္စိုင်းတွေဒရုန်းတွေနဲ့အကြီးအကျယ်တိုက်ခိုက်ခဲ့တဲ့တနင်္လာနေ့တုန်းကဒီဂျက်တိုက်လျင်ပြစ်ကြတာဖြစ်ကြောင်းစစ်တပ် Facebook မှာဖော်ပြပါတယ်ဒါဟာယူကရိန်းမှာ F-16 ဒဇင်းဆုံးရှုံးကြောင်းပထမဆုံးသတင်းထုတ်ပြန်ချက်ပါဒီဂျက်တိုက်လျင်တွေဟာဇူလိုင်လကယူကရိန်းကိုရောက်ပါတယ်အခုလိုတိုက်လျင်ပြစ်ကြမှုတွေဆုံးဆန်းစစ်ဆင်နေတယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရုရှားတပ်တွေဟာ drone 84စင်းနဲ့ပထင်းတဲ့ missile တုံးကြီး3စင်းပြစ်လွတ်တိုက်ခိုက်ခဲ့တာဖြစ်ပြီး Ukraine လေတပ်ဘက်က drone အစင်းပေါင်း60ကိုပစ်ချနိုင်ခဲ့တယ်လို့ Zebrini အစိုးရမှပြောပါတယ်။ဒီ drone တွေကို Chagasi Dnipro Petrov Donetsk Kherson နဲ့ Sumy ဒေသတွေကနေဖျက်ချခဲ့တာလို့လည်းပြောပါတယ်။ Ukraine မြို့တော် Kiev မှာလည်း၄ရက်အတွင်း drone တိုက်ခိုက်မှု3ချိန်နဲ့ရင်ဆိုင်ရတယ်လို့အရာရှိတွေကပြောပါတယ်။အနောက်နိုင်ငံတွေပြည်တဲ့လက်နက်တွေနဲ့ရုရှားပိုင်နက်ထက်ကစီးရေးပစ်မှတ်တွေကိုတိုက်ခိုက်ရမှာယူကရိန်းတပ်တွေကိုအသုံးပြုခွင့်ပေးဖို့ယူကရိန်းကတောင်းဆိုကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရီကူဘဲလာကပြောပါတယ်